အမေရိကန်ပြည်တော်စုမှာပီဂရက်နှစ်ကကိုရိုနာဗိုင်းရပ်စ်နဲ့အတူပေါ်ပေါက်လာတဲ့အာရှမုန်နီးရေးဟာအခု2022ခုနှစ်အထိဆက်လက်ပေါ်ပေါက်နေတယ်လို့လည်းရဲဌာနအချက်အလက်တွေကပြသနေပါတယ်။မနစ်ကနဲ့ဆိုင်ရင်ဒီနှစ်ပထမလီလာဘက်အတွင်းအမေရိကန်မျိုးကြီး15မျိုးမှာအာရှနယ်ပယ်တွေကိုရည်ရွယ်တဲ့အကြမ်းဖက်မှု169ရာခိုင်နှုန်းအထိတိုးပြီးဖြစ်ပွားခဲ့တယ်လို့သတင်းအချက်အလက်တွေမှာဖော်ပြပါတယ်။အကြမ်းဖက်မှုဟာနှစ်စဉ်ပုံမှန်150ကျောင်းနဲ့တက်နေတာဖြစ်ပြီးသမ္မတဂျိုးဘိုက်ဒန်ရဲ့အဆိုအဖွဲ့ကလည်းဦးစားပေးအနေနဲ့အာရှနယ်ပယ်တွေပေါ်မှာအကြမ်းဖက်မှုတိုက်ဖြတ်ရေးလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်အောက်လွှတ်တော်ကလည်းဒီပြဿနာကိုဖြေရှင်းဖို့တရားရေးဌာနမှယာဒူးသည့်နေရာဖန်တီးပေးဖို့ဥပဒေကိုခွင့်ပြုထားပြီးဖြစ်ပါတယ်။နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့ကြီးတွေအပါအဝင်တခြားမြို့ကြီး73မြို့တွေမှာဒီနှစ်ပထမလေးလပတ်အတွင်းအာရှအမေရိကန်တွေပေါ်တိုက်ခိုက်မှုစုစုပေါင်း86မြို့ရှိခဲ့ပြီး2020ပထမလေးလပတ်မှာတော့32မြို့သာရှိခဲ့တာပါ။ Federal စုံစမ်းရေးဘူရို FBI ရဲ့အချက်အလက်တွေအရအဆိုပါမြို့ကြီး15မြို့မှာလူမျိုးရေးမုန်းနှီးရာဇဝတ်မှုတွေဟာ2019ခုနှစ်ကတည်းက20ခန်းလုံးကျော်မြင့်တက်လာတာဖြစ်ပါတယ်။နယူးယောက်မြို့တော်ဟာအာရှနယ်ပယ်အမေရိကန်တွေပေါ်တိုက်ခိုက်မှုအများဆုံးဖြစ်ပြီးဒီနှစ်ပထမလေးလပတ်အတွင်းမှုကင်း42ခုဖြစ်ပွားခဲ့တာမှာတနိုင်ငံလုံးအတိုင်းအတာနဲ့ထဝက်ကျော်ဟာနယူးယောက်မြို့မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ရာသီဥတုပူနွေးလာတာနဲ့အညီ COVID-19 စီးနှင်းတွေလည်းရှော့ချလာတာမို့လူတွေအုပ်စုလိုက်အရင်လိုတွာလာလို့ရှော့လာတာကြောင့်အာရှနယ်ပယ်တွေကိုတိုက်ခိုက်မှုတွေမြင့်မားလာပွဲရာရှိတယ်လို့ဆိုပါတယ်။